ကျမတက်ရောက်ခဲ့တဲ့နေရာကတိုင်းပြည်မှာနေဆက်မဲဆောက်မြို့နဲ့ကီလိုမီတာ80လောက်ဝေးတဲ့မဲဥစုရွာနာမှာရှိတဲ့ဥတုခစခန်းပါ။အဲ့ဒီစခန်းကိုရွာကနေနာရီဝက်လောက်တောတောင်တွေကိုကျော်ဖြတ်ပြီးတော့လမ်းလျှောက်သွားရပါတယ်။ကျမသွားတဲ့အချိန်မှာမိုးတွေကလည်းရွာနေတော့ခဲရခဲစစ်သွားခဲ့ရပါတယ်။အဲ့ဒီစခန်းကိုကျမရောက်သွားတဲ့အချိန်မှာဒုက္ခတွေတွေအတွက်ဒီအဝတ်အစားတွေစေဝါးတွေပေးဝေဖို့ပြင်ဆင်နေတာတွေ့ရပါတယ်။အဲ့ဒီဒုက္ခတွေတွေတဲ့ကအမေဦးတူကိုဘာကြောင့်အခုလိုထပ်ပြေးလာရတယ်လို့ကျမမေးကြည့်တော့
အဲ့ပပတိဝဲလို့ပပတိပယောပပတိကောသူလေချဲ့နေလို့ပေါ်ပေါ်ပကေတစေပလက
်သူပြောတာကမြမစစ်တပ်နဲ့ KNU တို့တိုက်ပွဲဖြစ်လို့ထပ်ပြေးလာတာပါသူ့ရဲ့သားတယောက်ဆိုရင်ရွာထဲကိုအစားအသောက်ပြန်ယူနေတော့မြမစစ်တပ်ကတွေ့သွားပြီးပြစ်တက်ခဲ့ပါတယ်မြေမြုံဘုံတွေထောင်ထားတာကလည်းကြောက်စရာကောင်းပါတယ်အဲ့ဒီကြားထဲကမိသားစုဝင်၁၀ဦးဟာအခြားရွာသားတွေနဲ့အတူခက်ရခက်စစ်ထွက်ပြေးလာရပါတယ်လို့ပြောကြတာပါ။တခါအဲ့ဒီကဒုက္ခတဲ့တဦးကိုပဲမြမစစ်တပ်ကပေါ်တာဆွဲတဲ့အခြေအနေတွေဘလောက်ကြီးဆိုးရွားနေတယ်လဲလို့ကျွန်မဆက်ပြီးတော့မေးမြန်းကြည့်ခဲ့ပါတယ်
။ဒီပေါ်တာဆွဲတဲ့ကိစ္စကဘလောက်ချိန်နေဆိုးနေလဲရှင်
။ပေါ်တာကသူ့လာလို့စစ်တော့ပေါ်တာဆွဲတယ်
။ပေါ်တာဆွဲလို့ရှိရင်လေဒီရွာသားတွေကဘာဘာလုပ်ပေးရလဲရှင်
။ကြီးစားတွေထမ်းတာပေါ်တာကြီးစားတွေဆမ်းတယ်ပါတယ်ဟုတ်လို့သူ့အတွက်ထမ်းတာအထမင်းလည်းပေးစားဖို့တော့နေလို့မရတော့ဒီမှာလာပြေးတာပါအဲ့တ
ော့အခုဒီထွက်ပြေးလာတဲ့ကလေးတွေရဲ့အခြေအနေကြတော့ဘယ်လိုရှိ
လဲကလေးဆိုတော့အခုတော့ဖြားတော့ရှိတယ်လေငှက်ဖြားတော့ဟိုနေအခုလက်ဆေးလည်းမပြည့်စုံဘူးလာပေးစားတာဟိုနေဖြားတဲ့လူအများကြီးကလေးတွေအခု
ဖြားတယ်ဆိုတော့ဟိုယူနှက်ဖြားလာဘာဖြား
ငှက်ဖြားလည်းရှိတယ်ဝန်းလည်းမကောင်းလို့ရှိတယ
်ရေကြတော့အခုဘယ်လိုရေတောက်ရေတွေပါတယ်ပေါ့နော်အခုဘယ်လိုအခြေအနေရှိလဲ
ရေတောက်ရေတော့မွေးရေပဲတောက်ရတယ်
ထပ်ပြေးလာကြသူတွေထဲမှာမွေးကင်းစကလေးတွေကစလို့ကလေးတွေအမြောက်အများပါဝင်တာတွေ့ရပါတယ်။အခုချိန်ကမိုးရွာသီဖြစ်နေတော့ကလေးတွေမှာနှစ်ဖြားရောဂါဖြစ်လာမှုများနေတာတွေ့ရပါတယ်။ကျွန်မတွေ့ခဲ့တဲ့နှစ်ပတ်သားအရွယ်မိန်းကလေးဆိုလို့ရှိရင်အတော်လေးကိုဖျားနာနေတာတွေ့ရပါတယ်။ဒုက္ခတွေတွေအတွက်တဲတွေဟာလည်းဖြစ်တယ်လို့ဆောက်ထားတာတွေ့ရပြီးတော့တကယ်တမ်းမိုးရွာတဲ့အခါမှာမိုးမလုံတာကိုတွေ့ရပါတယ်။ဆော့ဆော့ကသတင်းတွေထဲမှာကြားခဲ့ရသလိုပဲဒီဒုက္ခတွေတွေအတွက်အကူအညီတွေအများကြီးလိုအပ်နေတာအမှန်ပါ။အထူးသဖြင့်စေဝါးတွေလည်းလိုအပ်နေပါတယ်။ထိုင်းစစ်တပ်ကတော့သူတို့နယ်မြေကိုမြန်မာစစ်တပ်နဲ့ DKBA တပ်တို့ကျူးကျော်ဝင်ရောက်မလာအောင်စောင့်ကြည့်နေပြီးတော့ထပ်ပြေးလာတဲ့ဒုက္ခတွေကိုအကူအညီပေးနေတာတွေ့ခဲ့ရပါတယ်ရှင်။